ကိုင်းတိုင်းကမ်းဘလူးမြို့နယ်ကကျေးရွာတွေမှာစစ်ကောင်စီရဲ့နင်းမြေရှင်းလင်းလို့ရတဲ့ကြောင့်စစ်ကြောင်းတွေထိုးတာတွေလုပ်နေတာကြောင့်ဒီစစ်ပြေးဒုက္ခသည်တွေအချိန်ကြာလာတိုင်းနဲ့အပြရိတ်ခါဆေးဝါးလိုအပ်ချက်တွေကပို့ပြီးတော့တိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်ဒေသတွင်းမှာစစ်ပြေးဒုက္ခသည်တောင်းနီးပါရှိနေပြီးရိတ်ခါဆေးဝါးနေထိုင်စရာအရေးပေါ်လိုအပ်ချက်တွေကလည်းကြီးမားလာပါတယ်ရန်ကုန်ကစုံစမ်းမေးမြန်းထားတဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းကတင်ပြမှာဖြစ်ပါတယ
်စကိုင်းတိုင်းကမ်ဘလူးမြို့နယ်ကိုးတောင်ပိုတိုက်နယ်အတွင်းကကြေးရွာရှစ်ရွာဟာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ထွက်ပြေးနေကြရပြီးစစ်ကြောင်းတွေကအဲ့ဒီရွာတွေထဲရှိနေတဲ့အတွေ့နေရက်ကိုပြန်မလာရတော့ဘဲတော်ထဲမှာပုံအောင်နေကြရတာ6လကျော်လောက်ကြာမြင့်နေပါပြီလက်ရှိမှာဆေးဝါးရိတ်ခါနဲ့နေထိုင်စရာအရေးပေါ်လိုအပ်နေတယ်လို့စစ်ရှောင်တွေကအကူအညီပေးနေသူတွေကပြောပါတယ်နိုဝင်ဘာလ30ရက်နေ့ကစစ်ကောင်စီစစ်ကြောင်းကဇော်ချောင်းကြီးရွာကို6ကြိမ်မြောက်အဖြစ်မီးရှို့ခဲ့ပြီးအင်ဂျင်204လုံးရှိတဲ့ထဲက165လုံးမီးလောင်ဆုံးရှုံးထားပြီးဖြစ်တယ်လို့ဒေသခံတွေကဆိုပါတယ
်။ဒီတစ်ပတ်မှာအနည်းဆုံး1ကြိမ်၃ကြိမ်တော့ပေါ့နော်။ဒီလိုမျိုးစစ်ကြောင်းထိုးဝင်ရောက်ပြီးတော့မှဒီလိုမျိုးတည်သူနေနေကြောင်းမဲ့မီးရှို့တာမျိုးတွေပေါ့နော်။အဲ့ဒါမျိုးတွေလုပ်တယ်။လုပ်တဲ့အခါကျတော့ကကျွန်တော်28 28 29 3ရက်တန်တန်ကျင်တော့မှတတ်ဆွဲတယ်ပေါ့နော်။ဒါဆိုပြီးတော့မှကျွန်တော်တို့ဒီခုအဲဒီ30ရက်နေ့မှာပဲကျွန်တော်တို့စောင်းကြည့်ရအောင်သူတို့ထွက်သွားတယ်အဲဒီမှာကျွန်တော်တို့စောင်းကြည့်ရအောင်မြှို့တယ်သူတို့ကမြှို့တဲ့အခါကျတော့ဒီအများပိုင်းပေါ့နော်အများပိုင်းဒီသူအဆောက်အဦဖြစ်တယ်ကျွန်တော်တို့မြေသားပူတာကိုလည်းမြှို့တယ်အဲတော့ဝန်တန်းအင်ဂျာတွေကိုလည်းမြှို့တယ်အဲဒီကနေတစ်ဆင့်ထွက်သွားတဲ့အနေထားကဝိပဇင်းလုံးကြည့်ရအောင်လည်းမြှို့တယ်ပေါ့နော်အဲလိုအနေထားမျိုးကြီးရှိပါတယ်ကိုတောင်ဘူးနဲ့ဖြစ်ဆက်တဲ့ကျွန်တော်ကြည့်ရတယ်စုစုပေါင်း10ရွာပေါ့နော်ဒီ10ရွာကအဲ6လကျော်လောက်ကြာမြင့်တဲ့အနေထားမှာပေါ့နော်။အုံဆုံးပါထွက်ပြေးတင်းချောင်းနေရတဲ့အနေထားရှိတယ်ပေါ့နော်
။ကမ်ဘလူးမျိုးနယ်ကစစ်ရှောင်တွေဟာတောထဲမှာမွေအန်ရဲမကြာခဏကြုံတွေ့ရတတ်တာကြောင့်မွေစိတ်ဖြည့်စေးလဲလိုအပ်နေတယ်လို့ကမ်ဘလူးမျိုးနယ်ကိုးတောင်ပိုတိုက်နယ်အတွင်းကစစ်ရှောင်တွေကိုကူညီပေးနေသူတဦးက VOA ကိုပြောပါတယ်
။စစ်ရှောင်နယ်ယာယီတဲတွေကိုကျွန်တော်တို့ကဒီဟိုတောရီတောင်တွေမှာအလူဆောက်ထားတာပေါ့နော်။လုံလောက်တဲ့အနေထားမရှိဘူးဗျ။ဒီကြည့်အောင်ကြီးကအရင်နဲ့တက်လာတာဆိုတဲ့ခါကျတော့အဲ့ဒီအတွက်ကြောင့်သူမိုးကတွေဟိုအကြီးကြီးတူအပ်တယ်ပေါ့နော်။နောက်တစ်ချက်ဆေးဝါးပေါ့နော်။ဆေးဝါးဆိုတဲ့အနေထားမှာကပါလဲဆိုတဲ့ခါကျတော့ကျွန်တော်တို့ပို့ထီလူနာတွေတိကျအောင်နေအတွက်ကျွန်တော်တို့ပို့ထီလူနာတွေလည်းရှိတယ်လေ။အဲအနာသိပြီးတာရဲ့နောက်ဆက်တဲ့မှာဒီပို့ထီလူနာတွေကလည်းကျွန်တော်တို့39ဦးမြောက်ပေါ့နော်။အဲ့လိုပို့ထီကြရဲဟိုတယောက်ဆိုရင်ကျွန်တော်တို့ကဒီအဆင်စုပေါင်း28လုံးတော့ပြီးထိုးရတဲ့အနေထားမျိုးပေါ့နော်။အဲ့လိုဆိုတဲ့ခါကျတော့လူနာတယောက်ရဲ့ကုန်ကျစရိတ်ကဥပမာ၁၀စင်းကျော်ကျော်လောက်အထိမြင့်တက်တဲ့အနေထားကိုရှိနေတယ်။ရောက်ရှိနေတဲ့အနေထားကိုရှိတယ်။နောက်တစ်ခါဆေးဝါးကကျွန်တော်တို့ဒီတက်ကြီးရွယ်ဝတွေမှာကိုခါအားကျတဲ့အနေထားတွေရှိတယ်။ဒီဟာတွေအတွက်ပေါ်တော့ကျွန်တော်တို့ဒီဟိုဆေးဝါးကျန့်ကျင်နေနေပေါ့နော်။ဆေးဝါးကျန့်ကျင်နေနေတဲ့ဘယ်လိုဆေးတွေကိုကျွန်တော်တို့တိုက်ပြီးမလဲပေါ့နော်။နောက်တစ်ခါကိုဝင်ဆောင်မိတယ်။ဒီကိုဝင်ဆောင်မိတွေမှာအာဟာရချက်တူတဲ့အနေထားမျိုးဆေးဝါးတော့တော်တော်ခဲခဲလေးပေါ့။အဲ့လိုဆိုတဲ့ခါကျတော့အထူးသဖြင့်စာဝတ်နေရေးပေါ့အမှန်ရှာဝတ်နေရေးနောက်တစ်ခါကျွန်တော်တို့ဒီရရှင်အနေနဲ့ရောင်ဆေးဝါးပေါ့နော်ဆေးဝါးအဲ့တော့မိုးကရယ်ဆေးဝါးရယ်ဆာနာရီခါရယ်ဒါကကျွန်တော်တို့အရေးပေါ်တူတဲ့အနေထားမျိုးပေါ့အမှန်ရှင
်စစ်ပြေးဒုက္ခသည်တွေခိုးအောင်းနေတဲ့နေရာတွေကိုစစ်ကောင်စီစစ်ကြောင်းတွေကဝင်ရောက်နေမြေရှင်းလင်းတာတွေဒီလပိုင်းမှာပိုလှုပ်လာတဲ့အတွက်ထပ်မံနေရာပြောင်းရွှေ့ထွက်ပြေးနေရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ရှောင်တဲတွေကိုမိရှို့တာစစ်ရှောင်ဒေသခံတချို့ကိုဖမ်းဆီးတပ်ဖြတ်နေတာတွေလည်းလုပ်နေတယ်လို့စစ်ရှောင်တွေကိုအကူအညီပေးသူတဦးကအခုလိုပြောပါတယ
်ဆက်တလပိုင်း၃နှစ်ပေါ့နော်အဲ့ဒီမှာဟုတ်တယ်ရှော်ယူကုန်းနဲ့ဒီကနာကပေါ့နော်အဲစုစုပေါင်းသူ16ယောက်လောက်ဒီအခုစစ်ရှောင်ဒေသကနေသူဖမ်းဆီးသွားတယ်ပေါ့နော်အဲ့ဒီမှာသူတို့ကဟို14ဦးပေါ့နော်14ဦးကိုသူတို့ကဒီအခုအကြောင်းမဲ့ပေါ့နော်အဲမတရားဖမ်းဆီးတယ်မတရားဖမ်းဆီးပြီးတော့မှအစုလိုက်အတုံးနဲ့တပ်ဖြတ်တယ်အဲ့ဒီနောက်မှာကျွန်တော်တို့စုပုံပြီးတော့မှမရှိတဲ့အနေအထားမျိုးတွေသူလုပ်တယ်ပေါ့နော်ဒီကုန်းကြီးရှူပဲမှာဆိုရင်ကျွန်တော်3ယောက်ဖမ်းသွားတယ်ဒီနေ့ချင်းဒီပြန်မလို့ဒီပေါ့နော်ဒါကမှရ3ယောက်3ယောက်ဖမ်းသွားတဲ့အနေအထားပေါ့နော်အဲ့လိုဆိုတဲ့ခါကျတော့အဲ့ဒီ၃ယောက်ကလည်းကျွန်တော်တို့ကဟိုတပ်ပစ်လိုက်ပြီလို့ပဲကြားနေရတဲ့အနေအထားမျိုးရှိနေတယ်မှာရဲ့အဲ့ဒီခါလည်းကျွန်တော်တို့နောက်ဆက်တွဲကိုဟိုစုံစမ်းနေတယ်သူတို့ကဟိုဘယ်လိုခေါ်မလဲစစ်ဆောင်တဲရှိတဲ့အရက်တွေတောက်ကိုသူကတန်းထိုးတာမှာရဲ့အဲ့လိုတန်းထိုးပြီးတော့မှအဲ့စစ်ဆောင်တဲတွေရှိတဲ့ရှိတဲ့နေပြီးတော့မှအဲ့စစ်ကြောင်းကလဲလဲလဲလဲပြီးထိုးသွားတယ်ဒါတော့ဦးတွေကတော့သူတို့လမ်းအလင်းသိနေတာကတော့မိရှုဆိုတာဟိုစစ်ဆောင်တဲတွေပါတယ်သူတို့နားမလည်ဘူးမှာရဲ့မိရှုကအောင်တော့သူတို့လုတ်တတ်တယ်မှာ
စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေကြောင့်သကိုင်းတိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ရှောင်အရေးအတွက်ဟာတနေ့တဲ့တနေ့ပိုပြီးတိုးပွားလာပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသခြေရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲမြန်မာစစ်တပ်ကဆွဆွဲထားပါတယ်။ KIA ကချင်လွတ်မြောက်ရေးတပ်နဲ့ PDF ဒေသကာကွယ်ရေးတပ်တွေဟာခြေရွာနေအိမ်တွေကိုမီးရှို့နေတယ်လို့လဲတံပြန်ဆွဆွဲထားတာရှိပါတယ်။ စကိုင်းတိုင်းအတွင်းအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ခြေရွာတွေရှိတယ်လို့စစ်ကောင်စီကိုလူလာတဲ့ခြေရွာတချို့လည်းရှိပြီးအဲ့ဒီခြေရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိပါတယ်ခင်ဗျာ။